ရွန်ဂျာဒုက္ခသည်အသက်မွေးဝမ်းကြောင်းရှာဖွေစားသောက်နိုင်ရေးနဲ့ကိုကိုကိုမိခိုအားထားနိုင်ရေးအစီအစဉ်တွေအကူအညီပေးကြဖို့ကုလသမဂ္ဂဒုက္ခသည်များဆန်ရဒုတိယမဟာမင်းကြီးကတနင်္လာနေ့မှာတောင်းဆိုလိုက်ပါတယ်။ဒုတိယမဟာမင်းကြီး Miss Kelly T. Clements ကဘင်္ဂလားဒေ့ရှ်နိုင်ငံကို၄ရက်ကြာခီးထွက်ခွာပြီးတဲ့နောက်ခုလိုတောင်းဆိုလိုက်တာဖြစ်ပါတယ်။နိုင်ငံတကာကရွန်ဂျာဒုက္ခသည်တွေကိုပေးတဲ့အကူအညီကိုဂျွန်လ၁ရက်နေ့ကစပြီးတော့ဖြတ်တောက်လာတဲ့အချိန်မှာခုလိုပြောကြားလိုက်တာဖြစ်ပါတယ်။အသက်မွေးဝမ်းကြောင်းနိုင်လောက်တဲ့ကျွမ်းကျင်မှုတွေရရှိဖို့အတွက်ဒုက္ခသည်တွေအနေနဲ့သင်တန်းတွေတက်ဖို့နောက်ပညာတွေသင်ကြားနိုင်အောင်ဒုတိယမဟာမင်းကြီးကဆော်လိုက်တာလည်းဖြစ်ပါတယ်။ရွန်ဂျာဒုက္ခသည်9,200နဲ့ဝင်းကျင်ကဒီဘင်္ဂလားဒေ့ရှ်မိသားစုအတိုင်းအဝိုင်း4,000 ကျော်အတွက်ကုလသမဂ္ဂကဒီနှစ်အတွက်လိုအပ်ငွေအမေရိကန်ဒေါ်လာ186တန်းအလှူခံခဲ့ပေမဲ့24ရာခိုင်နှုန်းပဲရရှိထားပါတယ်။ဒါကြောင့်မလို့ဒုက္ခသည်တွေအနေနဲ့မိမိရဲ့အသက်မွေးဝမ်းကြောင်းပြုပြီးတော့အားထားရတော့မယ့်အခြေအနေကိုရောက်ရှိလာရတာဖြစ်ပါတယ်။အခုလိုမျိုးအကူအညီနည်းလာတာကြောင့်အာဟာရချို့တက်မှုနှုံမြင်မာလာနိုင်တယ်လို့ကြောင်းထွက်တဲ့နှုံလည်းတက်လာနိုင်တယ်လို့ကုလသမဂ္ဂကခံမှန်းပါတယ်။ဒါ့အပြင်ခလေးရွယ်အိမ်အောင်ပြုမှုများလာတယ်လို့ခလေးလုပ်သားတွေလည်းများလာတယ်လို့ဆိုပါတယ်။အခုလိုအခြေအနေမျိုးမှာရွန်ဂျာဒုက္ခသည်တွေမြန်မာနိုင်ငံကိုပြန်ရေးဟာလုံခြုံစိတ်ချနောက်မိမိသဘောလျောက်လူကုန်တေခါနဲ့အညီပြန်ရတဲ့ခီးပဲဖြစ်ရပါလိမ့်မယ်လို့ဒုတိယမဟာမင်းကြီးကပြောပါတယ်။ဒါ့အပြင်မြန်မာနိုင်ငံတွင်းကအခြေအနေတွေသတင်းတွေရယူခွင့်ကိုလည်းလေးစားကြဖို့ Miss Kelly Clements ကပြောဆိုပါတယ်။အထမ PRP ပြန်ခိုင်းတာမျိုးကိုလည်းရှောင်ရမယ်ဆိုပြီးတော့သူကတိုက်တွန်းသွားပါတယ်။